တော်ရရှိပါခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့နိုင်ငံအတွင်းမှာရေးပါတဲ့ခေါင်းဆောင်6ယောက်တွဲဆုံဆွေးနွေးဖို့ပြီးခဲ့တဲ့ပြည်တော်စုလွှတ်တော်မှာအတည်ပြုခဲ့တာဖြစ်ပါတယ်အခုလိုပြည်တော်စုလွှတ်တော်ကအတည်ပြုထားတဲ့6ဖွဲ့ဆိုင်တွဲဆုံဆွေးနွေးရေးကိုတိုင်းဒေသကြီးအဆင့်ရှိတဲ့ရခိုင်တိုင်းဒေသကြီးလွှတ်တော်က12ဖွဲ့ဆိုင်အဖြစ်ပြောင်းလဲဆွေးနွေးပေးဖို့မနေ့ကတောင်းဆိုအတည်ပြုခဲ့ပါတယ်ပြည်တော်စုစစ်ကအတည်ပြုထားတဲ့6ဖွဲ့ဆိုင်ဆွေးနွေးရေးကိုလက်မခံပဲပြည်တော်စုလွှတ်တော်ထက်အဆင့်နှိမ့်တဲ့တိုင်းလွှတ်တော်မှာဘာကြောင့်အရေးကြီးအစိုးတည်သွင်းအတည်ပြုခဲ့သလဲဆိုတဲ့ပုံမှာဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ပြည်တော်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်ဆွေးနွေးရေးကိုလက်မခံနိုင်တဲ့အင်အားစုတွေကနိုင်ငံတော်တပ်ပရဦးသိန်းစိန်အနေနဲ့12ပွင့်ဆိုင်တွဲဆောင်ရေးလမ်းကြောင်းပေါ်ကိုရောက်အောင်စီစဉ်တယ်လို့ထင်မြင်မိကြောင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသင်းက RFA ကိုပြောပါတယ်
ဖဆင်းလို့ရှင်အုပ်တွေတရားနှစ်မှာကျမတို့တိုင်းပြည်တိုင်းသွတ်တော်တွေကိုဒီအာဏာတွေပေးမထားပါဘူးပေါ့နော်သို့တော့တစ်ခါတည်းကမှာပေါ့ကတချို့ကိစ္စတွေမှာဝန်တာချင်းအစိုးရဝန်နေချင်းအစိုးရလုပ်လို့ရတာပေါ့နော်ကိုယ်တိုင်းပြည်တိုင်းအစိုးရအနေနဲ့မတတ်နိုင်တဲ့မျိုးကိုပြည်တော်စုအစိုးရကိုတင်ပြပေးပါလို့တောင်းဆိုတာမျိုးလုပ်လို့ရတယ်အဲ့တော့အဲ့ဒီအခွင့်အာဏာနဲ့လှုပ်သွားပုံတော့ပေါ်ပါတယ်ဒါပဲပြပြထင်ရှားတာကတော့ကျမကတော့ဟို6ပွင့်ဆိုင်ကိုလက်မခံနိုင်တဲ့အင်အားစုတချို့ကသမလာကြီးကိုဒီလမ်းကြောင်းပေါ်ရောက်အောင်ပေါ့နော်ပြည်တော်စုအစိုးရနဲ့နှိစက်သူများပြည်တော်စုအစိုးရအဖွဲ့ကတချို့ကဒီကိစ္စကိုစီစဉ်တယ်လို့ကျွန်မကတော့ထင်ပါတယ်ကျွန်မလွတ်တော်အတွင်ရောလွတ်တော်ပြင်ပရောဒီလိုပြည့်စုံနေခဲ့တယ်ဒါအစိုးရအဖွဲ့အနေနဲ့ရန်ကုန်တိုင်းလွတ်တော်ရဲ့ပုံရိပ်ကိုအသုံးချတာဖြစ်ပါတယ်ဆိုပြီးတော့ကျွန်မစဉ်းစားခဲ့တယ်လေအဲ့တော့ထူးဆန်းတာပေါ့ကျွန်မတို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကအခုနောက်ပိုင်းအစိုးရကိုအတိမပြုတော့ဘူးသူကမှတ်တမ်းမဲ့တင်တယ်အဲ့တော့ဒီအစိုးရမှာတော့သူကအတိပြုပေးတော့တွေ့ရတယ်လေအဲ့တော့အစိုးရအနေနဲ့အရန်ကိုလိုလားနေတဲ့ကိစ္စဆိုတော့ထင်ရှားနေတာပေါ့နော်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်12ပွင့်ဆိုင်တွဲဆုံမှုကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကရင်တိုင်းဒေသကြီးရဝန်ကြီးဦးစောထွန်းအောင်မြင့်ကအစိုးတင်သွင်းခဲ့တာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်14ဦးကဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးဗိုလ်မှူးကြီးတင်ဝင်းကထောက်ခံဆွေးနွေးခဲ့ပြီးနောက်ဆုံးမဲခွဲဆုံးဖြတ်ရမှာတော့လွှတ်တော်အစည်းအဝေးတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်108ဦးထဲက69ဦးကထောက်ခံခဲ့တဲ့အတွက်အဆိုကိုအတည်ပြုခဲ့တာလည်းဖြစ်ပါတယ်ပြည်တော်စုလွှတ်တော်ကဆုံးဖြတ်ပြီးသားအဆိုတရက်နဲ့စန့်ကျင်ဘက်ဖြစ်နေတဲ့အဆိုတစ်ခုကိုတိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌအနေနဲ့လက်ခံဆွေးနွေးပြီးမဲခွဲဆုံးဖြတ်ခဲ့တာဟာမှားယွင်းတဲ့လုပ်ရက်ဖြစ်တယ်လို့တရားရုံးချုပ်ရှေ့နေဦးကိုနီကသုံးသပ်ပါတယ
်ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်တဦးဖြစ်သောအစိုးရအဖွဲ့ဝင်ဝန်ကြီးတဦးဖြစ်သောပုဂ္ဂိုလ်ဆိုရင်သူဟာအ ਨੇ ဆုံးဖွဲ့စည်းပုံအခြေအဥပဒေသဘောတရားကိုနားလည်ပြီးသားလူဖြစ်ရမယ်။အဲ့တော့သူ့အနေနဲ့ငါဒီအဆိုကိုတင်ရင်ဒီအဆိုဒီပြည်တော်စုလွှတ်တော်ကဆုံးဖြတ်ပြီးသားအဆိုနဲ့ဆက်ကျင်ဘက်အဆိုဖြစ်နေတယ်။ငါတင်သင့်သလားမတင်သင့်ဘူးလားဆိုတော့ तू အရင်ဆုံးစဉ်းစားဖို့ကောင်းတယ်။တကယ်လို့ तू ဟာအဲ့ဒီလောက်မစဉ်းစားတတ်လို့အဲ့ဒီလိုနားမလည်လို့လုပ်လို့ရတယ်လို့ထင်လို့ဒီအဆိုကိုတင်လိုက်တယ်ဆိုရင်တော့ဒုတိယအဆင့်ရခိုင်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌဟာအလွန်ကိုတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်သွားပြီ။ဥပဒေနဲ့မညီသောအဆိုတစ်ခုတက်လာရင်ဒီအဆိုကိုခွင့်မပြုရဘူးဆွေးနွေးခွင့်ကိုမပေးရဘူးအဲ့ဒါဟာရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌရဲ့တာဝန်အခုအဆိုတင်တဲ့သူကလည်းတကယ်ကိုနီလာမကျသောအဆိုကိုတင်လာတယ်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌကလည်းပဲဒီနီလာမကျတဲ့လုံထုံးလူကြီးနဲ့မညီတဲ့အဆိုမျိုးကိုသူကလက်ခံပြီးတော့မဲခွဲဆုံးဖြတ်တဲ့အထိလုပ်ခဲ့တယ်ဆိုတော့အားလုံးဟာမှားယွင်းတဲ့လုပ်ရက်တွေကိုလုပ်တာပဲ
ပြည်တော်စုလွှတ်တော်ကတောင်းဆိုထားတဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုနိုင်ငံတော်သမ္မတဦးသိန်းစိန်အနေနဲ့လက်ခံသဘောတူချင်းရှိမရှိဆိုတာကိုယနေ့အချိန်ထိတရားဝင်တုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။နိုင်ငံတော်သမ္မတအနေနဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးနဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်ကိုတာဝန်လာတင်သွင်းတဲ့အခါရန်ကုန်တိုင်းဒေသကြီးလွှတ်တော်က6ပွင့်ထက်ပိုတဲ့အရေးအတွက်နဲ့ဆွေးနွေးဖို့တောင်းဆိုနေတာကိုဖော်ပြခြင်းနဲ့အတွက်အခုလို12ပွင့်ဆိုင်ဆိုတာဖြစ်လာတာလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကသုံးသပ်ပါတယ်။
ကျွန်တော်ဆိုလိုတာကတော့ပြည်တော်စုတော်နဲ့တိုင်းပြည်တို့တော်တိုင်းပြည်တိုင်းတို့တော်ကအဲ့လိုဒီလိုအစိုးရဖွဲ့ကလုံမလားပြည်တော်စုလွတ်တော်ကဒီလိုအစိုးရဖွဲ့ကလုံမလားအဲတိုင်းပြည်သားကြီးတို့တော်ကလည်းဒီလိုပြောနေပါတယ်ပြည်တော်စုလွတ်တော်များဆိုပြီးတော့အစိုးရဖွဲ့ကအဲ့လိုမျိုးစင်ကြီးပေးခြင်းလို့ထင်ပါတယ်ကျွန်တော်ရှင်သာဆိုလိုတာကအစိုးရဖွဲ့ကဟောရန်ကုန်တိုင်းကလည်းဒီလိုပြောနေပြီဒါကြောင့်မို့6ပွင့်တော့မကဘူးဒါတော့ထဲမှာကောင်းမယ်လို့တို့သမရာကြီးကတဝန်လာပို့ခြင်းလို့ဒီလိုအကြောင်းခံလာတာလို့ကျွန်တော်ယူဆပါတယ်ဗျ
ပြည်တော်စုလွှတ်တော်မှအတည်ပြုထားတဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကိုရန်ကုန်တိုင်းဒေသကြီးလွှတ်တော်က12ပွင့်ဆိုင်အနေနဲ့ဆွေးနွေးကြဖို့ဆုံးဖြတ်တောင်းဆိုလိုက်တာဟာစစ်မှန်တဲ့ဆွေးနွေးပွဲတွေပေါ်ပေါက်လာဖို့အတွက်အနောက်အဆက်ဖြစ်စေကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌ ထောင်းဆတ်စုကြီးကမနေ့ကပြောခဲ့ပါတယ်ခင်ဗျာ